satellite video ကနေတဆင့်ထိုင်းနိုင်ငံဆိုင်ရာ American သံမက်ကြီး Mr. Skip Voice ကထိုင်းနိုင်ငံဘန်ကောက်မြို့ကနေပါဝင်ဆွေးနွေးသလိုထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံကဒုက္ခသည်တွေကိုကူညီနေတဲ့ဒေါက်တာစင်တီယာမောင်ကလည်းချင်းမိုင်မြို့ကနေပါဝင်ပြီးဆွေးနွေးခဲ့ကြတဲ့ဒီအခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာအကြောင်းအရာတွေကစုံလင်လာပါတယ်ပထမဦးစွာမြန်မာနိုင်ငံအရေးကိစ္စနိုင်ငံတကာရဲ့အခမ်းအနားနဲ့ပတ်သက်ပြီးတမရကတော် Mrs. Laura Bush ကစစ်ဆိုးရဟာကုလသမဂ္ဂရဲ့ PR အိန္ဒိယနိုင်ငံတွေရဲ့ PR EU ဥရောပသမဂ္ဂနဲ့ American နိုင်ငံတွေက PR တွေကိုအလေးမထားဘဲဖြစ်နေတယ်လို့မှတ်ချက်ပေးပါတယ်။နိုင်ငံတကာကနေ PR တွေပုံမပေးသွားဖို့ပြောဆိုတဲ့အပြင်ကုလသမဂ္ဂရဲ့အခမ်းအနားနဲ့ပတ်သက်ပြီး Mrs. Laura Bush ကအခုလိုထပ်မံပြောကြားခဲ့ပါသေးတယ်။
United Nations to speak out as strongly as possible and to try to encourage the generals to keep the promises that they made when Gambari was there and when the
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအပေါ်တက်နိုင်ပြီးပြင်းပြင်းထန်ထန်ဖိအားပေးပြောဆိုသွားဖို့လိုတဲ့အကြောင်းမြန်မာစစ်ဆေးရာဗိုလ်ချုပ်တွေအနေနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Mr. Ibrahim Gambari ကိုပေးထားတဲ့ကတိဒီအတိုင်းဆောင်ရွက်ဖို့တိုက်တွန်းရေးနဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးအတွက်နိုင်ငံရေးလမ်းညွှန်အစီအစဉ်ကိုအချိန်ကြာနဲ့တကွာကုလသမဂ္ဂကနေအစီအစဉ်ချရေးဆွဲနိုင်မလားဆိုတဲ့အချက်စစ်ဘိုလ်ချုပ်တွေအနေနဲ့ပေးထားတဲ့ကတိတွေအတိုင်းလိုက်ပါဆောင်ရွက်လာမလားဆိုတဲ့အချက်တွေကို Mrs. Laura Bush ကသူ့အနေနဲ့သိချင်တဲ့အကြောင်းပြောဆိုသွားတာပါ။မြောက်ကိုရီးယားနိုင်ငံအနုမြူပြည်ထနာအကြက်တဲဖြည့်ရှင်းရမှာကျွမ်းကျင်သူတန်တမန်တူအဖြစ်ကြော်ကြားတဲ့ American နိုင်ငံရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific Area လက်ထောက်နိုင်ငံရေးဝန်ကြီး Mr. Christopher Hay ကဒေါအောင်ဆန်းစုကြည်အကြက်ချုပ်လွတ်မြောက်ရေးအတွက် American နိုင်ငံရဲ့စွမ်းဆောင်နိုင်မှုအလားအလာနဲ့ပတ်သက်ပြီး RFA ကမေးတဲ့မေးခွန်းအပေါ်အခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ်
The United States has been very consistent and quite persistent on the issue of the release of Aung San Suu Kyi. We have worked with other countries, and I must stress the importance of working with other countries.
American နိုင်ငံဟာဒေါ ong San Suu Kyi လွတ်မြောက်ရေးကိစ္စအပေါ်မှာအလျှော်မပေးဘဲတဆိုင်မမတ်ဆောင်ရွက်လာတာပါ။တခြားနိုင်ငံတွေနဲ့လည်းလက်တွဲဆောင်ရွက်နေတာပါ။ဒီနေရာမှာတခြားနိုင်ငံတွေနဲ့လက်တွဲပြီးတူညီတဲ့ပန်းနိုင်သတ်မှတ်ဖို့ဟာအရေးကြီးတယ်ဆိုတာကိုအလေးထားပြောချင်ပါတယ်။အာဆီယံ တရုတ် အိန္ဒိယစတဲ့နိုင်ငံတွေအားလုံးကဒေါ ong San Suu Kyi လွတ်မြောက်ရေးအတွက်ပန်းနိုင်တစ်ခုသတ်မှတ်ပြီးအားလုံးဖိအားပေးလာတဲ့ကိစ္စကတော့အောင်မြင်နေပါတယ်။အတိုက်ခံခေါင်းဆောင်ကိုအကြေကျုပ်ချလာတဲ့ကိစ္စကိုလက်မခံနိုင်တဲ့အကြောင်းစစ်အစိုးရကိုအတိအလင်းအသိပေးထားပြီးဖြစ်ပါတယ်။ဒေါ ong San Suu Kyi ကိုအကြေကျုပ်ချထားတဲ့အတွက်ပေးဆပ်ရမယ့်တန်ဖိုးကကြီးရယ်ဆိုတာစစ်အစိုးရကိုသိစေချင်တယ်လို့ Mr. Christopher Hay ကပြောကြားခဲ့ပါတယ်။တန်တမာရေးကြိုးပမ်းမှုမှာမြောက်ကိုရီးယားနိုင်ငံအနုမြူပြဿနာဖြေရှင်းသလို၆နိုင်ငံဆွေးနွေးပွဲသဘောမျိုးနီးလန့်နဲ့ American နိုင်ငံကမြန်မာနိုင်ငံအရေးကိစ္စဖြေရှင်းဖို့အလားအလာရှိပါလားဆိုတဲ့ RFA ရဲ့မေးမြန်းချက်နဲ့ပတ်သက်ပြီးတော့ Mr. Christopher Hill ကအခုလိုဖြေကြားခဲ့ပါတယ်
First of all, we have all gathered around the United Nations, in particular, the special envoy Ibrahim Gambari to support an overall
ကုလသမဂ္ဂအထူးကိုယ်စားလှယ် Mr. Ibrahim Gambari ရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးစွမ်းဆောင်မှုတွေအတွက်အထောက်အကူပေးဖို့နိုင်ငံတကာအနေနဲ့ဝန်ရံပေးခဲ့တာပါစစ်အစိုးရကအမျိုးသားပြန်လည်တည်မြဲရေးအတွက်သူတို့ဘာသာရေးဆွဲထားတဲ့အစီအစဉ်ရှိတာအားလုံးအသိပေးဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအစီအစဉ်ဟာအားလုံးပါဝင်နိုင်အောင်ကြေပြတ်မှုမရှိသလိုမျှော်လင့်ချက်လည်းမရှိဘဲဖြစ်နေပါတယ်အဲ့ဒီအခြေအနေကြောင့် Mr. Gambari ကဒေါ ong San Suu Kyi အပါအဝင်နိုင်ငံရေးအင်အားစုတွေပုံမပါဝင်နိုင်တဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်အတွက် PRP ပြောဆိုနေတာဖြစ်ပါတယ်ဒီနေရာမှာနိုင်ငံတကာရဲ့အခမ်းအနားကိုဘယ်လိုဖွဲ့စည်းထားသလဲဆိုတာကပြဿနာဖြစ်နေတာမဟုတ်ပါဘူးမြောက်ကိုရီးယားနိုင်ငံကိစ္စဖြေရှင်းတယ်လို့၆နိုင်ငံဆွေးနွေးပွဲမျိုးပေါ်ဆောင်မှုလည်းမလိုပါဘူးအရေးကြီးတာကမဟာမိတ်နိုင်ငံတွေနဲ့အတူပူးတွဲပြီးအနီးကပ်ဆောင်ရွက်နေဖို့ပါမြန်မာနိုင်ငံကိစ္စဖြေရှင်းတဲ့နေရာမှာတနမန်ရေးအရာကောင်းမွန်တဲ့အနေအထားမှာရှိနေပါတယ်ပြည်ထနာကစစ်အစိုးရအနေနဲ့လေးလေးနက်နက်စဉ်းစားပြီးလုပ်တင်တာကိုလုပ်ဖို့ပါပဲလို့ Mr. Christopher Hay ကဖြေကြားခဲ့ပါတယ်မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးကိစ္စမှာဒေါ ong San Suu Kyi ရဲ့အခမ်းအနားဟာအဓိကဖြစ်တယ်ဆိုတော့ကိုစစ်အစိုးရအနေနဲ့သတိပြုဖို့လိုတယ်လို့အမေရိကန်နိုင်ငံအမျိုးသားအကြံပေးအရာရှိမ Mr. Elliot Abrams ကဖြစ်ဆက်ထောက်ပြပြောကြားခဲ့ပါတယ်
When the junta appointed a contact person or a negotiator his job the from the labor ministry his job is to be in touch with Aung San Suu Kyi
ဆီဆိုရကဒေါ်အောင်ဆန်းစုကြည်နဲ့ဆက်သွယ်နိုင်ရေးအတွက်အလို့သမားဝန်ကြီးဌာနကအကြီးအကဲကိုကြားခံဆက်သွယ်ရေးအရာရှိအနေနဲ့ခန့်အပ်ထားခဲ့ပါတယ်သူရဲ့လုပ်ငန်းဟာဒေါ်အောင်ဆန်းစုကြည်နဲ့အဆက်အသွယ်လုပ်နိုင်မှုပါမစ္စတာကမ်မာရီရဲ့မြန်မာနိုင်ငံခီးစဉ်တွင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်မှုအနေအထားအတိုင်းအတာဘလောက်ထိရှိသလဲဆိုတာကိုနိုင်ငံတကာအနေနဲ့လေ့လာခဲ့ပါတယ်အမျိုးသားပြည်လဲတည်မြဲရေးအတွက်စစ်အစိုးရမှတကယ်ဆန္ဒအစစ်အမှန်ရှိမရှိဆိုတာကိုဒေါ်အောင်ဆန်းစုကြည်အနေနဲ့သူ့ပါတီဝင်တွေတခြားနိုင်ငံရေးအင်အားစုတွေနဲ့တွေ့ခွင့်ရမရဆိုတဲ့အပေါ်မှာလည်းလေ့လာခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ဟာအမျိုးသားပြန်လည်တည်မြဲရေးအတွက်အဓိကအခန်းကဏ္ဍကရှိနေတယ်ဆိုတာနိုင်ငံတကာအတွက်သိတာထင်ရှားတဲ့အချက်တစ်ခုပါစစ်ဆိုးရအနေနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍအဓိကဖြစ်တယ်ဆိုတာအလေးနံမထားသေး၍ရှေ့ကိုခီးရောက်မှာမဟုတ်ပါဘူးအမျိုးသားပြန်လည်တည်မြဲရေးအတွက်ရှေ့ဆက်တိုးနိုင်ဖို့တွဲဆုံဆွေးနွေးရေးအတွက်ဒေါ်အောင်ဆန်းစုကြည်ကိုလွှတ်ပေးဖို့ကအရေးကြီးပါတယ်လို့ပြောကြားသွားခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ Mrs. Laura Bush အနေနဲ့နောက်အတီးကစိတ်ဝင်စားခဲ့တဲ့အချက်ကတော့မြန်မာနိုင်ငံကနေတိမ်းရှောင်ထွက်ပြေးလာရတဲ့ဒုက္ခသည်တွေအကြားကလေးငယ်တွေရဲ့အရေးကိစ္စပဲဖြစ်ပါတယ်။သူမအနေနဲ့ဒေါက်တာစင်တီယာမောင်ရဲ့လူမှုရေးအကူအညီပေးရေးလုပ်ငန်းတွေကိုလည်းအထူးစိတ်ဝင်စားတဲ့အကြောင်း Mrs. Laura Bush ကပြောကြားခဲ့ပါသေးရဲ့ရှင်။